ဗင်နီဇွဲလားနိုင်ငံကစစ်တပ်ကြားသိစီဖို့ပါတစိတပန်းအဖင်ရည်ရွယ်ပြီးပြောကြတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မင်းကွန်းတဲ့မှာဗင်နီဇွဲလားနိုင်ငံမှာဆိုရှယ်လစ်စနစ်ဆုံးသက်ဖို့အတွက်ပန်ကြားလိုက်ပြီးအမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းမှုအတွက်နီးလန်းရှာဖွေနေကြောင်းနဲ့ရွေးချယ်စရာနီးလန်းအားလုံးကိုတော့လမ်းဖွင့်ထားစေဖြစ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ကမီယမီမြို့မှာပြောမီယမီဒေသမှာပြောကြတဲ့မင်းကွန်းထဲမှာဗင်နီဇွဲလားစစ်သားတွေကိုသမ္မတနီကိုလတ်မာဒူရိုရဲ့အမိန့်ကိုလှစ်လျူရှုဖို့နဲ့အတိုက်ခံဖြစ်တဲ့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွာရီဒိုကမ်းလန်းထားတဲ့လူငင်းချမ်းသာ권ပေးမှုကိုလက်ခံဖို့အတွက်ပန်ကြားခဲ့တာဖြစ်ပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွာရီဒိုကိုအမေရိကန်အပါအဝင်နိုင်ငံပေါင်း90လောက်ကယာယီသမ္မတအဖြစ်နဲ့အသိမှတ်ပြုထားကြတာဖြစ်ပါတယ်။သမ္မတထရမ့်ကဗင်နီဇွဲလားစစ်သားတွေကိုအလုံးစုံဆုံးရှုံးနိုင်တယ်လို့လည်းသတိပေးခဲ့တာပါ။